မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်ပေါင်းတစ်ခုကနေသုံးခုကျော်ကြာတဲ့အထိနေရမပြန်နိုင်နေထိုင်စားတောက်ရေးကျန်းမာရေးပညာရေးမပြည့်စုံဖြစ်ပြီးညှဉ်းနှင်းချက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်နဲ့ရှမ်းဒုက္ခတွေအကြောင်းမနေ့ကကြောက်တဲ့ဇွန်လ20ရက်နေ့ကပ္ပဒုက္ခတွေများနေ့အထိမှဖြစ်နေဒီလိုသတင်းတော်မှအေးအေးမှာကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်တစ်ခုကနေသုံးခုကျော်ကြာတဲ့အထိနေရမကြံနိုင်သေးတဲ့နေထိုင်စားသောက်ရေးကျန်းမာရေးပညာရေးမပြည့်မစုံဖြစ်ပြီးမျှော်လင့်ချက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်ရှမ်းဒုက္ခတွေအကြောင်းကိုပြောပြပါမယ်ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်မှာတော့နှစ်ပေါင်း30ကျော်ကြာတဲ့အထိနေရမကြံနိုင်သေးတဲ့ကရင်ဒုက္ခတွေတသိန်းကြီးပါလောက်ရှိနေတာပါဒီဒုက္ခတွေတွေဟာတတိယနိုင်ငံလေးစီကိုသွားဖို့ကလည်းကြံ့ကြာနေတယ်လို့အုတ်ချုပ်သူအစိုးရအဆက်ဆက်လက်ထက်တွေမှာနေရပြန်နိုင်ရေးမျှော်လင့်ထားခဲ့ကြပြီးမဲ့သူတို့ရဲ့မျှော်လင့်ချက်တွေမပြေဝခဲ့ပါဘူးနေရရင်းကိုမပြောင်းနိုင်တဲ့အကြောင်းရင်းတွေကအဓိကအချက်တွေကိုတော့ထိုင်းမြန်မာနယ်စပ်အုတ်ချုပ်ဒုက္ခတွေစခန်းကဒုက္ခတွေတူကအခုလိုပြောပြပါတယ
်နေထိုင်ဖို့နေရာနဲ့အဲ့လိုမျိုးပေါ့အလောက်ကန်ခွင့်လန်းရှိတဲ့နေရာတော့အဓိကလိုအပ်တာဒုက္ခတွေကိုပြန်ထားမယ်ဆိုဒုက္ခတွေကိုမျိုးနေရာပြင်ဆင်ပေးရမယ်ပြီးလို့ရှိရင်သူတို့လောက်ပန်စားတော့နိုင်မယ်အလောက်ကန်ခွင့်လန်းနေလဲထပ်ပြီးနိုင်ရမယ်ပေါ့အစိုးရအဲ့ဒါဆိုလို့ရှိရင်လက်တည်လို့အဆင်ပြေတယ်အစိုးရအစိုးရကအဲ့ဒီလိုဖန်တီးပေးမှုတွေထိထိရမတွေ့လို့ဒုက္ခတွေအကုန်လုံးအများတော်အားဖြင့်ဒီဘက်မှာကြာနေကြတာပေါ့နော
်အခုဆိုရင်မြန်မာစစ်အုပ်ချုပ်ရေးကောင်စီနဲ့ KNU တပ်တွေကပြစ်ခတ်မှုတွေနဲ့စစ်ကောင်စီတပ်တွေကလေယာဉ်တွေနဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်မလကုံကစပြီးကရင်ပြည်နယ်အတွင်းမှာပြည်ရင်းအုပ်အိမ်နဲ့စစ်ဘေးဒုက္ခသည်2000ကျော်ဟာလည်းနေရမပြန်နိုင်ကြသေးဘဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရသလိုတချို့လည်းထိုင်းတက်ချမ်းကိုထွက်ပြေးခုံလုံးနေကြရပါတယ်လူငယ်တဲ့ဆယ်နှစ်ကနေစပြီးဆယ်စုနှစ်တစ်ခုကြာနေရမပြန်နိုင်သေးတဲ့ကချင်ပြည်နယ်အတွင်းကပြည်ရင်းအိုးအိမ်မဲ့ဒုက္ခတွေတသိန်းကျော်ဟာလည်းတကြောပြန်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်နေရပြန်နိုင်ရေးမျှော်လင့်ချက်မဲ့နေတာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်ခန်းကကာကွယ်ဆောက်ရှောက်ရေးတာဝန်ခံဒေါ်ရေကြီးကအခုလိုပြောပြပါတယ်
ကြံဖို့အလားတူဖြစ်နေပြီးဒါထဲမှာအခုနောက်ပိုင်းတော့ပြန်ဆက်ကွဲဖြစ်လာတဲ့အခါကျတော့အဲ့ဒါလည်းအဲ့လိုမျိုးဖြစ်နေတာပြန်ဖို့အခုအချိန်ဆိုလို့ရှိရင်ဒါမြေလင်းစနစ်တွေကပုံစံမျိုးဖြစ်နေတာပေါ့ပြန်ဖို့အတွက်ကိုပြန်ရမလားဒီမှာပဲပြန်နေရမလားဟိုဆက်ဖွယ်ရတာလည်းအချိန်မပြေဟိုတော့ဒီတော့ရတာလည်းအချိန်မပြေဆိုတော့ဟိုဒုက္ခရောက်နေပါတယ်ဆိုမှအခုတခါပြန်ပြီးတော့မှဒီအခုနိုင်ငံကြီးရလည်းပြန်တော့ဖြစ်တော့ကျွန်တော်တို့အတွက်ကဒုမဟိုလုံခြုံမှုဆိုတာလည်းမရှိဘူးပေါ့နော်
ရှမ်းပြည်နယ်မှာတော့1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်တွေကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်နေရအတီးတီကိုစွန့်ပြီးထွက်ပြေးတိမ်းထောင်လာကြတဲ့ပြည်တွင်းအိုးအိမ်နဲ့ဒုက္ခသည်6000ကျော်လောက်ရှိနေတာပါဒီဒုက္ခသည်တွေဟာလည်းထိုင်းမြန်မာနယ်စပ်မှာနေထိုင်နေရပြီးနှစ်20ကျော်ကြာတဲ့အထိနေရမပြန်နိုင်ကြသေးပါဘူးစီအိုချိုရေးကောင်စီလက်ထက်မှာပဲစစ်ကောင်စီတပ်တွေကရှမ်းတိုင်းရင်းသားဒုက္ခသည်တွေနေထိုင်နေတဲ့ရေကော်ဝါစစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်စိုးရိမ်စိတ်တွေနဲ့နေထိုင်နေရတယ်လို့လည်းရှမ်းဒုက္ခသည်တွေကဆိုပါရဲ့အလားတူတိုင်းရင်းသားချင်းချင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ဘက်မှာပြည်တွင်းအိုးအိမ်နဲ့ဒုက္ခသည်ဥယျာဉ်တွေလည်းထပ်တိုးလာနေပါတယ်မြန်မာနိုင်ငံအတွင်းမှာစီအိုချိုရေးကောင်စီအုပ်ချုပ်ခဲ့တဲ့၄လကျော်အတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေပို့ပြီးတော့ဖြစ်လာတယ်လို့ပြည်တွင်းစစ်ကြံခံနေရတဲ့ရှမ်းကချင်ကရင်ဒေသတွေကဒုက္ခသည်တွေကတော့နေရရင်းကိုပြန်နိုင်ဖို့မျှော်လင့်ချက်တွေရင်းနေဆဲဖြစ်ပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကန့်တတ်ခံနေရတာတွေလည်းရှိနေတာပါဒုက္ခသည်တွေနေထိုင်ရာနေရာတွေမှာလည်းလက်ရှိအခြေအနေမှာနေစရာအမိုးအကာမလုံလောက်မှုစားနပ်ရိက္ခာမပြည့်စုံမှုကျန်းမာရေးဆောက်ရှောက်မှုမရှိတော့အားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေကဆိုပါတယ်